ိန္ဒိယအရှေ့မြောက်ပိုင်းမဏိပူပြည်နယ်ထဲမှာမေလကဆက်တင်ဖြစ်ပွားခဲ့တဲ့လူမျိုးစုတွေကြားအကြမ်းဖက်မှုတွေကြောင့်သေဆုံးရသူက140ဝန်းကျင်ရှိနေပြီးယာနဲ့ချီနဲ့လူတွေအိမ်တွေမိလောင်ကျွမ်းခဲ့တယ်လို့အိုးမဲ့အိမ်မဲ့ဖြစ်ရသူက6000လောက်ဟာလဲဒုက္ခသည်စခန်းတွေမှာနေထိုင်နေရပါတယ်လူဦးရေ 3.2 သန်းရှိတဲ့ပြည်နယ်ထဲမှာဒီလိုတိုက်ခိုက်မှုတွေကြောင့်လူအဖွဲ့အစည်းတစ်ခုကြားလူမျိုးရေးကွဲပြားမှုတွေနဲ့နဲ့ရှိုင်းရင်ကိုဖြစ်စေခဲ့တယ်လို့ဒါဟာလက်ရရင် BJP ပါတီခေါင်းဆောင်ဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်နာရန္ဒရာမိုဒီနဲ့အတိုက်ခံပါတီတွေကြားကွဲပြားနေတာတွေရဲ့နိုင်ငံရေးရောင်းပြန်ဟမှုတစ်ခုဖြစ်ကြောင်းလေ့လာသူတွေကသုံးသပ်ကြပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မနီပူရာပြည်နယ်ထဲမှာဟိန္ဒူအများစုဖြစ်တဲ့မေတီလို့ခေါ်တဲ့ကတဲ့လူမျိုးတွေနဲ့ခရစ်ယာန်အများစုဖြစ်တဲ့ကွတ်ကီးနဲ့အခြားမျိုးနွယ်စုတွေကြားတင်းမာမှုတွေမြင့်တက်နေတာပါ။တောင်ထူတက်တဲ့အဲ့ဒီပြည်နယ်ထဲမှာလုံခြုံရေးတပ်ဖွဲ့ဝင်ထောင်ထဲချီလဲချထားပါတယ်။ဒါပေမဲ့လူမျိုးရေးအထူးကုန်းတွေဖြစ်နေတာ3လကြာနေပြီးအိန္ဒိယဗဟိုအစိုးရအနေနဲ့ဒါတွေကိုအလုံးစုံမထိန်းချုပ်နိုင်သေးတာအစိုးရစရာကောင်းကြောင်းအကဲခတ်တွေကထောက်ပြနေကြပါတယ်ခင်ဗျာ။